ဒါဒီတို့ကွေယောဂ H1N1 ကြောင့်ရန်ကုန်ပြည်သူစေအောင်ကြီးတို့အသစ်ထရောက်လာတဲ့လူနာမျိုးသေဆုံးသွားတယ်လို့ရန်ကုန်စေအောင်ကြီးကအတည်ပြုပြောကြားလိုက်ပါတယ်။ရာဒီတို့ကွေယောဂဖြစ်နေတယ်လို့အတည်ပြုထားတဲ့15ဦးရှိသွားပြီဖြစ်ပြီးသေဆုံးသူ3ဦးရှိသွားပြီဖြစ်ပါတယ်။သတင်းပြည်စုံကိုတော့ View မြန်မာပိုင်းသတင်းတောင်မမမြက်ခန်ကသတင်းပေးပို့ထားပါတယ်ရှင်။
ဇူလိုင်လ24ရက်နေ့မှာရာသီတုပ်ကွေးယောဂ H1N1 ကြောင့်ရန်ကုန်ပြည်သူ့စေယုံကြီးကိုထပ်ပြီးရောက်ရှိလာတဲ့လူနာနှုတ်ဦးသေဆုံးသွားတာနဲ့ပတ်သက်ပြီးရန်ကုန်ပြည်သူ့စေယုံအုပ်ကြီးဒေါက်တာအေးကိုကိုကအခုလိုပြောပြပါတယ
်။မင်းရတက်လာတဲ့လူနာနှစ်ယောက်ပါ။တယောက်ကအမျိုးသားတယောက်ကအမျိုးသမီးလား။အမျိုးသားကဘဝလို့ပြောပါလား။အမျိုးသမီးကဒါဆင်းဦးရလေးကိုဆွဲလိုက်တဲ့ခါပါ။ဆင်းဦးရောက်တဲ့ကြားထဲသုံးပါလား။သုံးပါပြီးတော့မှသူတို့ယောဂလက္ခဏာရောဒီကောင်ကဖြစ်မလာလို့မပင်လာလို့ဖြစ်ပြီးတော့ positive ဖြစ်လာတာ။ဒီမှာတန်တရားကြည့်လို့သိပြီးကြတော့ပါ။ဘုရောတဲ့ဒီအစိမ်းရကို35ဦးပေါ့။35ဦးမှာဘုရောအရင်တရားတက်ဖို့ရှိတယ်။ချင်းအားလေးတော့ပေးထားတယ်လေ။အဲ့တော့အမေတရားရဲ့ဘုရားရဲ့ပေါ်နဲ့ပေးဆုံးလို့3ဦးပါ။ဘုရောကဘုပေါ်တဲ့က35ဦးပါ။
အဲ့ဒီဆုံးပါသွားတဲ့လူနာနှုတ်ဦးဟာရန်ကုန်ပြည်သူ့စေယုံကြီးကိုရောက်ပြီးမကြာခင်မှာပဲဆုံးပါသွားတာဖြစ်ပြီးသိဆုံးပြည်ချိန်မှာတန်တရားရှိတဲ့အတွက်တွေးစစ်ဆေးကြည့်တဲ့အခါရာသီတုပ်ကွေးယောဂ H1N1 ဖြစ်ပွားနေကြောင်းတွေ့ရတာဖြစ်ပါလေ။အခုဆိုရင်ရာသီတုပ်ကွေးယောဂ H1N1 ဖြစ်ပွားနေကြောင်းအတည်ပြုထားတဲ့လူနာ15ဦးရှိသွားပြီဖြစ်ပြီးကလေးငယ်တဦးအပါအဝင်အမျိုးသမီးတဦးနဲ့အမျိုးသားတဦးစုစုပေါင်း3ဦးသေဆုံးခဲ့တာပါ။ H1N1 ကူးစက်ခံထားရတဲ့ချင်းပြည်နယ်မတူပီမြို့ကလူနာတွေကတော့ပြန်လည်ကျန်းမာစွာပြုနေပြီးလို့ကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါလေ။ရာသီတုပ်ကွေးယောဂ H1N1 ဟာမိုးရာသီနဲ့မိုးကုံဆောင်ကူကာလတွေမှာဖြစ်ပေါ်လိရှိတာဖြစ်ပြီး H1N1 virus ကိုဟာလေတဲကသင့်အသက်ရှူလမ်းကြောင်းတွေဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်ပါတယ်။ယောဂလက္ခဏာတွေအနည်းနဲ့ဖြားနာတာ၊ချောင်းဆိုးတာ၊နှာစေးတာ၊ခေါင်းကိုက်တာ၊ကိုယ်လက်ကိုက်ခဲတာနဲ့နှုံးခွေတာတွေဖြစ်ပြီးကလေးငယ်တွေ၊ကိုယ်ဝန်ဆောင်တွေ၊တက်ကြီးတွေဦးတွေနဲ့နာသာရှည်ယောဂသည်တွေကိုပိုပြီးကူးစက်နိုင်ခြင်းရှိပါတယ်။Influenza A H1N1 PDN09 virus ပိုဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုပ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်နှံ့နေတာဖြစ်သလိုမြန်မာပြည်မှာတော့ဒီရောဂါဟာ2000ခုနှစ်ကတည်းကစတင်ဝင်ရောက်ခဲ့တာလည်းဖြစ်ပါတယ်။ဒီရောဂါဟာတစ်ကမ္ဘာလုံးအနေနဲ့မျက်စင်လူဦးရေ3,000-5,000အထိဖြစ်ပွားလိမ့်ရှိပြီးလူဦးရေ3,000ခွဲကနေ5,000အထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကကြေညာထားပါတယ်။ကျန်းမာရေးဝန်ကြီးဌာနအနေနဲ့ဒီရောဂါနဲ့ပတ်သက်ပြီးဆေးကုသမှုပိုင်းအတွက်ကြိုတင်ပြင်ဆင်ထားသလိုနေဆက်ဝင်ပေါက်ထွက်ပေါက်တွေမှာလည်းရောဂါရှာဖွေရေးဆက်တွေနဲ့စစ်ဆေးဖို့ကမ္ဘာကျန်းမာရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာလည်းရှိပါလိမ့်ရှင်။